မြန်မာနိုင်ငံရောက်နေကြတဲ့အိန္ဒိယနိုင်ငံသားတွေရခိုင်ပြည်နယ်ကိုမသွားကြဘူးအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကသတိပေးစာထုတ်ပြလိုက်ပါတယ်ရခိုင်မှာလုံခြုံရေးအခြေအနေယိုယွင်းလာတာကျိုးလိုက်တွေအပါအဝင်ဆက်သွယ်ရေးစနစ်ယိုယွင်းလာတာမရှိမဖြစ်ပစ္စည်းတွေစိုးစိုးဝါးဝါးရှားပါလာတာကြောင့်အိန္ဒိယနိုင်ငံသားတွေရခိုင်ပြည်နယ်ကိုမသွားကြဘူးအိန္ဒိယဆော့ကသတိပေးလိုက်တာပါရခိုင်ကိုရောက်ပြီးနေတဲ့အိန္ဒိယနိုင်ငံသားတွေကိုလည်းချက်ချင်းရခိုင်ကနေထွက်ကြဖို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကအကြံပေးပါတယ်အနာသိသုံးနှစ်ပြည့်ခဲ့တဲ့အရင်ပတ်တုန်းကလည်းအိန္ဒိယနိုင်ငံကမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေပေါ်ဆိုးရိမ်တဲ့အကြောင်းအိန္ဒိယနိုင်ငံရဲ့လုံခြုံရေးပေါ်ဆဲအောင်နိုင်တဲ့အကြောင်းအရေးပေါ်အခြေအနေတက်တန်းထပ်တိုးလိုက်ပြီးမကြာမီနိုင်ပိုင်းတွင်မှာပဲနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Randy R. Jaiswal ကပြောကြားကြောင်း Hindustan Times သတင်းကဆိုပါတယ်အကြမ်းဖက်တာတွေရပ်ပြီးအားလုံးပါဝင်တဲ့ Federal Democracy ကိုကူးပြောင်းဖို့အိန္ဒိယကပြောခဲ့ပါတယ်အပြုသဘောဆွေးနွေးပွဲတွေကတစ်ဆင့်တိုင်းပြည်ရဲ့ငြိမ်းချမ်းရေးတည်ငြိမ်ပြန်လည်ဖြစ်ပေါ်လာဖို့ဒီကိစ္စကိုတော့စောစောဖြေရှင်းစေလိုပါတယ်လို့ Mr. Randy R. Jaiswal ကပြောပါတယ်ခင်ဗျာ။